မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကထွက်ပြေးလာခဲ့တဲ့ဒုက္ခသည်ပြန်ပို့ရေးအစီအစဉ်စတင်နိုင်မှုဒုက္ခသည်8000ကျော်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာဘက်ကိုပေးရလိုက်ပါပြီ။ရင်ဂျာအများစုပါဝင်တဲ့ဒီဒုက္ခသည်ပြန်ပို့ရေးအစီအစဉ်ကိုနှစ်နိုင်ငံအရင်သဘောတူခဲ့ကြပေမဲ့ပြင်ဆင်မှုအားနည်းခဲ့တဲ့ပေါ်ဘင်္ဂလားဒေ့ရှ်ဘက်ကရဲတပ်ဘက်တွေနဲ့ချီရက်ဆိုင်ခဲ့ပြီးမြန်မာပြည်ထောင်စုဝန်ကြီးရောက်လာပြီးမှအခုလိုစတင်ဖို့ပြင်ဆင်လာတာပါ။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစဒက်ဇာမန်ခန်အနေနဲ့ဗိုလ်ထုနေ့ကရောက်လာတဲ့မြန်မာပြည်ထောင်စုဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်ဆွေးနဲ့တက္ကသိုလ်တော်မှတွေ့ဆုံပြီးမှဒီပြန်ပို့မဲ့ဒုက္ခသည်အစီအစဉ်ကိုတရားဝင်ပေးရလိုက်တာပါ။ပြည်ထောင်စုဝန်ကြီးခန်ကဒုက္ခသည်မိသားစုပေါင်း1683စုထက်ကလူပေါင်း8032ဦးအစီအစဉ်ကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုပေးရခဲ့ရမှာမြန်မာဘက်ကတရင်တနည်းလက်ခံခဲ့ပြီးဒီလူတွေပြန်လက်ခံရင်စတင်စီစဉ်လှုပ်ဆောင်တော့မယ်လို့ပြန်ပြောခဲ့တယ်လို့သတင်းတောက်တွေကိုရှင်းပြပါတယ်။တကယ်တော့ပြီးခဲ့တဲ့အောက်တိုဘာလကစပြီးမြန်မာတပ်မတော်ရဲ့ပြင်းထန်တဲ့စီးရင်နှိမ်နှင်းမှုတွေကြောင့်နေဆက်ကျော်ထွက်ပြေးလာခဲ့တဲ့ရခိုင်ပြည်နယ်ကဒုက္ခသည်ပေါင်း9သိန်းနီးပါးကိုပြန်ပို့ဆောင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းတည်းကသဘောတူထားခဲ့ပြီးသားဖြစ်ပါတယ်။ဒီသဘောတူညီခဲ့တဲ့အစီအစဉ်ကပြီးခဲ့တဲ့လမှဒီပြန်ပို့ရေးအစီအစဉ်စတင်ဖို့ပြင်ဆင်ထားခဲ့ပေမဲ့ပြင်ဆင်မှုအားနည်းခဲ့တာနဲ့ရင်ဂျာဒုက္ခသည်တွေဘက်ကလုံခြုံရေးအမှတ်ကံချက်မရှိဘဲမပြောင်းချင်ဘူးလို့ဆန့်ကျင်ခဲ့တာကြောင့်ဒီအရင်စီစဉ်ကိုဆိုင်းငံ့ခဲ့ရပြီးမှအခုမှပြန်စဖို့ပြင်ဆင်တာဖြစ်ပါတယ်ခင်ဗျ။